မြန်မာနိုင်ငံဟာတစ်စိတ်တစ်ပိုင်းလွတ်လပ်ခွင့်ရှိတဲ့နိုင်ငံဖြစ်လာတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက် Freedom House အဖွဲ့က2019ခုနှစ်အတွက်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ Freedom House ရဲ့လွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာမှာမြန်မာနိုင်ငံဟာအရင်ထက်တိုးတက်လာတယ်ဆိုပေမဲ့ပြည်သူလူထုလွတ်လပ်ခွင့်အပိုင်းမှာရောတိုင်းဒေသကထိုးစစ်တွေနဲ့ဒုက္ခတွေတိုးပွားလာနေတာတွေကဆက်ရှိနေစေဖြစ်တယ်လို့လူအခွင့်အရေးရှိနေတချို့နဲ့တိုင်းဒေသလှုပ်ရှားသူတချို့ကဝေဖန်ထောက်ပြလိုက်ပါတယ်။ဒီအကြောင်းကိုဆက်လက်နားဆင်ရပါပါ။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီအခြေစိုက် Freedom House အဖွဲ့က2015ခုနှစ်အတွင်းအဖြစ်အပျက်တွေကိုအခြေခံပြီး2016ခုနှစ်မှာထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုလွတ်လပ်မှုမရှိတဲ့နိုင်ငံအဖြစ်သတ်မှတ်ခဲ့ပြီး NLD အစိုးရတက်လာတဲ့2016ခုနှစ်ထဲမှာတော့မြန်မာနိုင်ငံဟာတစိတ်တစ်ပိုင်းလွတ်လပ်ခွင့်ရှိလာတဲ့နိုင်ငံဖြစ်တယ်လို့ Freedom House အဖွဲ့ရဲ့2019ခုနှစ်အစီရင်ခံစာမှာဖော်ပြထားတာပါမြန်မာနိုင်ငံမှာအထူးသဖြင့်2015ရွေးကောက်ပွဲရလဒ်ကိုအစိုးရတစ်ဖြစ်လဲပြည်ခံပြူပါတီကလက်ခံပြီးညဉ့်ညနေအပြောင်းလဲတွေလုပ်ခဲ့ပေးတာကို Freedom House အဖွဲ့ကအပြုသဘောဆောင်အမှတ်ပေးခဲ့ပေမဲ့ညဉ့်ညရင်ရဖို့လိုအပ်နေသေးတယ်လို့တိုင်းဒေသဒေသတွေမှာထိုးစစ်တွေဆက်ရှိနေသေးကြောင်းထောက်ပြထားပါတယ်။ဒါအပြင်လူနည်းစုရိုဟင်ဂျာမွတ်စလင်တွေဟာဒုက္ခသည်တွေအဖြစ်ပြည်ပကိုထွက်ပြေးသွားအောင်ဖိနှိပ်ဆက်ဆံမှုတွေဆက်ရှိနေစေပဲလို့သူတို့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ Freedom House အစီရင်ခံစာမှာဖော်ပြထားတဲ့လိုမျိုးတိုင်းဒေသတွေမှာထိုးစစ်ကြောင့်လူအခွင့်အရေးချိုးဖောက်မှုတွေရောပြည်တွင်းစစ်ဘေးဆစ်ဆောင်ဒုက္ခသည်တွေပါတိုးလာနေကြောင်းဝါရှင်တန်ဒီစီအခြေစိုက်ကချင်မဟာမိတ်အဖွဲ့အထွေထွေအတွင်းမူကို M2 အောင်ကပြောပါတယ်
။ဒီကချင်ပြည်နယ်မှာတော့ NLD အစိုးရတက်တာဝန်ယူပြီးတော့အုပ်ချုပ်လာတဲ့အချိန်မှာပေါ့နော်။ဒီတပ်မတော်ကလည်းဒီချိုးစစ်တွေတက်တိုက်ရှင်လာတယ်။ဒီ IDP ပေါ့နော်စစ်ဘေးဒုက္ခသည်တွေလည်းကျွန်တော်တို့နေရာတကာပို့ပြီးတော့မှများလာတာတွေ့ရတယ်။ဆိုတော့ပြည်သူတွေအနေနဲ့အဲ့လိုမျိုးခံစားရတယ်ဆိုတော့ပြည်သူတွေမှာဘာမှလွတ်လပ်တဲ့ဟိုဟာအရသာဟိုခံစားခွင့်မရှိဘူးလို့ကျွန်တော်တော့အဲ့လိုမြင်တယ်ဗ
ျ Freedom House အဖွဲ့ရဲ့အစီရင်ခံစာမှာနိုင်ငံရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့လွတ်လပ်ဆုံးအဆင့်1ကနေလွတ်လပ်မှုအနည်းဆုံးအဆင့်9ထိသတ်မှတ်ထားရမှာတော့မြန်မာနိုင်ငံဟာ2016အစီရင်ခံစာအရအဆင့်6ရှိခဲ့ရာက2019ခုနှစ်အစီရင်ခံစာမှာတော့အဆင့်5ထိတိုးတက်လာခဲ့ပါတယ်ပြည်သူလူထုလွတ်လပ်ခွင့်နဲ့ပတ်သက်ပြီးလဲအဆင့်1ကနေ9အထိတိုင်းတရာမှာ2016နဲ့2019ခုနှစ်အစီရင်ခံစာတွေမှာအဆင့်5နဲ့ပဲအပြောင်းလဲမရှိခဲ့ပါဘူးလွတ်လပ်မှုတိုင်းတာမှစုစုပေါင်း100ပေးရတဲ့အထက်မှာမြန်မာနိုင်ငံဟာ2016အစီရင်ခံစာတုန်းက28မှတ်ရခဲ့ရက2019ခုနှစ်အစီရင်ခံစာမှာတော့32မှတ်ရလာတဲ့အတွက်အကောင်းဘက်တိုးတက်လာတယ်လို့ဆိုပါတယ်NLD ပါတီက2016ခု AP လကစလို့အစိုးရအာဏာရလာပြီးနောက်မှာပညာရေးစနစ်ပြုပြင်ပြောင်းလဲရေးဆန္ဒပြပြီးအဖမ်းခံရတဲ့ Lebanon ကျောင်းသားလှုပ်ရှားသူတွေကိုပြန်လွှတ်ပေးတာ NGO အဖွဲ့များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေတွေကိုကျင်းစင်ဖြည့်ဆွက်ခဲ့တာနိုင်ငံရေးသမားတွေကိုအလွယ်တကူဖမ်းဆီးနိုင်တဲ့အရေးပေါ်စီမံချက်အဥပဒေပုံမှန်9ညကိုရုပ်သိမ်းခဲ့တာစတဲ့အများပြည်သူဆိုင်ရာလှုပ်ဆောင်ချက်တွေကိုတော့ Freedom House အဖွဲ့ကချီးကျူးထားပါတယ်မြန်မာနိုင်ငံမှာ2013ခုနှစ်ဆက်သွယ်ရေးဥပဒေဆက်လက်တည်ရှိနေခြင်းကလည်းသတင်းသမားတွေအတွက်အဟန့်တားဖြစ်စေတယ်လို့ Freedom House အဖွဲ့ကဆိုပါတယ်ဒီအချက်ပေါ်မှာအာရှလူ့အခွင့်အရေးကော်မရှင်ကရှေ့နေကြီးဦးမင်းလွင်ဦးကသဘောတူပါတယ
်။ဒါမင်းဒီနေအနေနဲ့လည်းရခိုင်အစိုးရအထက်လွတ်လပ်စွာတည်ငြိမ်ယူနိုင်တယ်၊ရှင်းထုတ်နိုင်တယ်ဆိုပေမဲ့လည်းမိမိရဲ့ခင်ဗျာယူဆချက်တွေကိုပုံဝင်လင်းလင်းပြောနိုင်ခြင်းမရှိအောင်ဆက်သွယ်မှုတွေပုံမှန်66ကတိရာကန့်သတ်တမ်းမြစ်ထားတယ်။နောက်တက်မတော်နဲ့ပတ်သက်လို့ရှိရင်ဘာမှပြောလို့မရသေးတဲ့အခြေအနေမျိုးဖြစ်တယ်ဆိုတော့ကျွန်တော်တွေ့နေရတယ်။နောက်ပြီးတော့တခါအရေးပေါ်စီမံမှုအုပ်တွေပုံမှန်9ညကိုပြည့်ဖြည့်ပြီးတဲ့အခါမှာအဲ့ဒီ9ညတဲ့ဆိုတဲ့အစံဖက်မှုတိုက်ဖြစ်ရေးဥတွေဆိုပြီးတော့အခုအရေးယူနေတဲ့ကိစ္စတွေတချို့ရှိတယ်ဆိုတာတွေကိုကျွန်တော်တွေ့ရတယ်။အဲ့တော့အဲ့ဒီဥစ္စာကကျွန်တော်လွန်ဆောင်မှမင်းဆိုရင်ကြောက်တဲ့အခြေအနေမျိုးဖြစ်တယ်ဆိုတော့ကျွန်တော်မြင်ရတယ်။
မြန်မာနိုင်ငံမှာအလုံးပါဝင်နိုင်မဲ့ငြိမ်းချမ်းရေးဖြစ်စဉ်ပေါ်ပေါဖို့ NLD အစိုးရကစ조사နေပေမဲ့တိုင်းဒေသတွေမှာစစ်တပ်ကထိုးစစ်ဆင်နေတာတိုင်းဒေသလက်နက်ကိုင်တွေကလည်းအစိုးရလုံခြုံရေးစခန်းတွေကိုလာတိုက်တာ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့မထိုးရသေးတဲ့အဖွဲ့တွေကြားသဘောထားကွဲလဲနေတာတွေကငြိမ်းချမ်းရေးအတွက်အဟန့်တားဖြစ်စေတယ်လို့ Freedom House အဖွဲ့ကထောက်ပြထားပါတယ်။ကမ္ဘာနိုင်ငံပေါင်း195နိုင်ငံကိုစောင့်ကြည့်လေ့လာခဲ့ရမှာ Freedom House အဖွဲ့ရဲ့2019ခုနှစ်အစီရင်ခံစာအရ89နိုင်ငံကလွတ်လပ်ခွင့်များတဲ့အဆင့်ရှိပြီး59နိုင်ငံကတစ်စိတ်တစ်ပိုင်းလွတ်လပ်မှုရှိတဲ့နိုင်ငံတွေဖြစ်ကကျန်49နိုင်ငံကတော့လုံးဝလွတ်လပ်မှုမရှိသေးတဲ့နိုင်ငံတွေအဖြစ်သတ်မှတ်ထားပါတယ်ခင်ဗျာ။